ဟေဘဲဩရစာကန်ကြီး30အငယ်1မှ4တဏီကပညာတရားသည်နောက်ဖြစ်လက်တန်းသောမင်္ဂလာအကျိုးတို့၏တေချာသောပုံတရံကိုမပြအရိတ်ကိုသာပြသည်ဖြစ်၍နှစ်စင်မပြပူဇော်သောရစ်အားဖြင့်အထံတော်သို့ချင်းကပ်သောသူတို့ကိုစုံလင်ခြင်းအဖြစ်၌မတီးစေနိုင်ရာတီးစေနိုင်လျင်ဝတ်ပြုသောသူတို့သည်တခါတည်းနှင့်စင်ကြယ်ခြင်းသို့ရောက်ပြီးမှနောက်တပံတံဝေကတရားရเสียအကြောင်းအလင်းမရှိသည့်ဖြစ်သောကြောင့်ထိုရစ်တို့ကိုတခါကြီးသာပူဇော်၍နောက်တပံမပူဇော်ဘဲနေရချမ်းမည်မဟုတ်လောယခုမူကားရစ်ပူဇော်သည်တွင်အပြစ်များကိုနှစ်တိုင်းအောင်းမိခြင်းရှိ၏အကြောင်းမူကားနွားစိတ်ဤအသွေးသည်အပြစ်ကိုမပင်နိုင်ရန်အငယ်9မှ30ထိုကြောင့်ခရစ်တော်သည်ဤလောကသို့ကြွလာသောအခါ"အိုးဖျားသခင်"ကိုတော်သည်ရင့်နှင့်ပူဇော်တကားကိုအလိုတော်မရှိသည့်ဖြစ်၍အကျွန်ုပ်အဖို့ကိုယ်ခန္ဓာကိုပြင်ဆင်တော်မူပြီးမိရှုရာရင့်နှင့်အပြစ်ဖြေရာရင့်များကိုအာရနှစ်သက်တော်မူသောအခါကျမ်းစာလိမ့်၌အကျွန်ုပ်ကိုအမှတ်ပြု၍ရေးထားသည်နှင့်အညီအကျွန်ုပ်သည်ကိုတော်၏အလိုကိုဆောင်အံ့သောငါသွားပါမည်ဟုအကျွန်ုပ်ဝန်ခံပါသည်ဟုလျှောက်ဆို၏ပြညာတရားတိုင်းပြုသောဝတ်ကိုရည်ဆောင်လျက်ခရစ်တော်ကမိရှုရာရစ်အဖြစ်ဖြစ်ရာရစ်အဆရှိသောရစ်များနှင့်ပူဇော်တကားများတို့ကိုကိုတော်သည်အလိုတော်မရှိအာရနှစ်သက်တော်မမူဟုအထက်ကဆိုနှင့်ပြီးမှတပန်တုံအိုးဖျားသခင်အကျွန်ုပ်သည်ကိုတော်၏အလိုကိုဆောင်အံ့သောငါသွားပါမည်ဟုဆိုသည်တွင်ဒုတိယဝတ်ကိုတည်စေခြင်းကပထမဝတ်ကိုပေ၏ထိုအလိုတော်နှင့်အညီယေရှုခရစ်၏ကိုယ်တော်ကိုတခါတည်းပူဇော်သောအားဖြင့်ငါတို့သည်စင်ကြယ်ခြင်းသို့ရောက်ကြ၏အငယ်7မှ18ယေဘရဟိမိဒီကနေတိုင်းဝတ်ပြုလျက်အပြစ်ကိုမဖြေနိုင်သောရစ်ကိုအထက်ထက်အဖန်ဖန်ပူဇော်လျက်ရက်နေရ၏ထိုသခင်မူကားအပြစ်ကိုဖြေခြင်းကရစ်တခုဒီကိုပူဇော်ပြီးမှစ၍ဘုရားသခင်၏လက်ရာတော်ဘက်၌အစဉ်အမြဲထိုင်၍မိမိရန်သူတို့ကိုမိမိခြေတင်ရာမချမထမ်းမီတိုင်အောင်မျှော်လင့်လျက်နေတော်မူ၏အကြောင်းမူကားစင်ကြယ်သောသူတို့သည်သာဝရဆုံးလင်ခြင်းအကျိုးကိုရစေခြင်းကတခါဒီပူဇော်ခြင်းအပြင်ပြုတော်မူ၏ထိုတို့နှင့်အညီတန်ရှင်သောဝိညာဉ်တော်သည်ငါတို့အားတက်တည်ပြီးတော်မူသည်မှာနောင်ကာလအခါသူတို့၌ငါပြီးသောဗြဟ္မဉ္စတရားဟုမူကားငါသာရဖျားသည်ငါပညာတို့ကိုသူတို့နှလုံးထဲမှပေးသွင်းပြီးသူတို့စိတ်ဝိညာဉ်ဤအပေါ်မှာရေးထားမည်ဟုအထက်ကမိန့်တော်မူပြီးမှတပန်တုံသူတို့ပြမှားခြင်းလွန်ကျူးခြင်းအမျိုးမျိုးကိုငါမအောင်မေ့ဘဲနေမည်ဟုလာသည်သူအပြစ်တို့ကိုလွတ်ပြီးလျှင်နောက်တပံအပြစ်ဖြေသောပူဇော်တကားကိုပြုเสียအကြောင်းမရှိ။အငယ်19မှ25ထိုကြောင့်ညီကိုတို့ယေရှု၏ကိုယ်ခန္ဓာတော်ဒီဟုသောဂလကာအားဖြင့်ထိုသခင်ပြင်ဆင်တော်မူသောအသက်လမ်းသစ်တွင်ငါတို့သည်တန်ရှင်းရာဌာနသည်သို့အသွေးတော်ကိုအမိပြု၍အစည်းအသားမရှိဝင်ရသောအခွင့်ရှိသည့်ဖြင့်၎င်းဘုရားသခင်အင်တော်ကိုအုပ်ဆိုးသောယေဘရဟိမင်းရှိသည့်ဖြင့်၎င်းငါတို့သည်တစ္ဆာနှင့်ပြည့်စုံသောသဘောရှိ၍ဝီစီကိစ္စနှင့်ကင်းသောယုံကြည်ခြင်း၌တည်လျက်စိတ်နှလုံးကိုတန်ဝေကတရားနှင့်လွတ်အောင်ဖြန်းခြင်းကိုယ်ကာယကိုလည်းကြည်သာရည်ဖြင့်စေချောခြင်းရှိပြီးမှအထံတော်သို့တိုးဝင်ချဉ်းကပ်ကြကုန်ဟန်မျှော်လင့်ခြင်းအကြောင်းကိုဝန်ခံ၍မတင်းခြင်းမလိလျော့ဘဲတည်ကြည်ကြကုန်ဟန်အကျော်မူကားဂတိထားတော်မူသောသူသည်တစ္ဆာနှင့်ပြည့်စုံတော်မူ၏ထိုမှရပါမေတ္တာစိတ်ရှိစေခြင်းက၎င်းကောင်းသောအကျင့်ကိုကျင့်စေခြင်းက၎င်းတိုက်တွန်းနှိုးဆော်ရသောအခွင့်ကိုရှာ၍အချင်းချင်းတယောက်ကိုတယောက်ထောက်ဆာကြည့်ရှုကြကုန်အံလူအချို့တို့၏ထုံးစံရှိသည့်အတိုင်းအချင်းချင်းစည်းဝေးခြင်းအမှုကိုမရှောင်မလွဲကြနှင့်အချင်းချင်းတို့ကိုတိုက်တွန်းနှိုးဆော်ကြလော့ကာလအချိန်ရောက်လူဤသည်ကိုထောက်သည်ဖြင့်တာ၍ကြိုးစားကြလော့အငယ်26မှ31အကျော်မူကားတမန်တရားကိုတည်ပြီးမှကိုယ်အလိုသို့လိုက်၍ပြင်းမှားပြန်လျှင်နောက်တပံအပြစ်ဖြေသောရစ်ကို ပူဇော်ရန်အခွင့်မရှိဘဲဒန်းစီခြင်းကိုခံရမည်ဟုကြောက်မဲ့ဖွယ်သောမျှော်လင့်ရသောအကြောင်းညှင်းဆန်သောသူတို့ကိုဖျက်ဆီးဖို့ရန်အမျက်တော်မီးလောင်ခြင်းကိုခံရသောအကြောင်းရှိ၏မောရှိ၏တရားကိုပယ်သောသူမည်သည်ကားတက်တီခံနှစ်ဦးသုံးရှိလျှင်တနာခြင်းကိုမခံရဘဲတရား၏ထိုမျှမကဘုရားသခင်၏သားတော်ကိုခြေဖြင့်ကြော်နှင်းလျက်မိမိကိုစင်ကြယ်စေသောဗြဟ္မဉ္စတရား၏အသွေးကိုအပြစ်တင်လျက်ဆုကျေးဇူးကိုပေးသောဝိညာဉ်တော်ကိုမထီမဲ့မြင်ပြုလျက်ရှိသောသူသည်အဘယ်မျှလောက်ကြီးစွာသောဒဏ်ဖြင့်ခံထိုက်သည်ကိုတင်တို့ထင်ကြသည်။ငါသည်အပြစ်တရားကိုစီရင်ပိုင်၏အပြစ်နှင့်လျောက်ငါဆက်ပေးမည်ဟု၍၎င်းထာဝရဘုရားသည်မိမိလူတို့အဖို့တရားစီရင်မည်ဟု၍၎င်းမိန့်တော်မူသောသူကိုငါတို့သည်အမှန်သိကြ၏အသက်ရှင်တော်မူသောဘုရားသခင်လက်တော်သို့ကြောက်ရွံ့ခြင်းအမှုသည်ကြောက်မဲ့ဖွယ်သောအမှုဖြစ်သည်အငယ်32မှ39တင်တို့သည်အလင်းသို့ရောက်ပြီးသည့်နောက်လူများရှေ့မှကဲ့ရဲ့နှင်းဆဲခြင်းကိုခံရသဖြင့်၎င်းထိုတို့ခံရသောသူတို့နှင့်ဆက်ဆံသောအပေါင်းဖော်ဖြစ်သဖြင့်၎င်းကြီးစွာသောဆင်းရဲဒုက္ခဝိညာဉ်များကိုဆိုင်းပြိုင်တိုက်လှန်ခြင်းနှင့်တွေ့ကြုံသောအထက်ကာလအချိန်ကိုအောင်းမိကြလောထိုအခါတင်တို့သည်အကျဉ်းခံရသောသူတို့အတွက်ကြောင့်ကျင်နာသောစိတ်ရှိရသည်သာမကကိုပစ္စည်းဥစ္စာများကိုသူတပားလူယူဖျက်ဆီးတော်လဲကိုသုံးเสียဖို့ကောင်းကင်ဘုံ၌တာ၍မြတ်သောအမြဲတည်သောဗန္ဓာရှိသည်ကိုသိ၍လူယူဖျက်ဆီးခြင်းကိုဝမ်းမြောက်သောစိတ်နှင့်ဝန်ခံကြ၏ထို့ကြောင့်ကြီးစွာသောအကျိုးနှင့်ရှင်သောတင်တို့၏ရဲ့ရင်ချင်းစိတ်ကိုမစွန့်ကြနှင့်ဘုရားသခင်၏အလိုတော်ကိုဆောင်ပြီးမှဂရုတော်တိုင်းအကျိုးကိုရမည်အကြောင်းတီးခံခြင်းစိတ်ရှိရမည်ဘယ်ကြောင့်ဤဟုမူကားကြွလလတန်သောသူသည်မဆိုင်မလင့်ဘဲမကြာမြင့်ပြီးရောက်တော်မူလိမ့်မည်ဖြောင့်မတ်သောသူသည်ယုံကြည်ခြင်းအားဖြင့်အသက်ရှင်လိမ့်မည်သို့တော်လည်းရွေ့လျော့လျင်ငါစိတ်ဝိညာဉ်သည်ထိုသူကိုအာရနှစ်သက်ခြင်းမရှိဟုဘုရားသခင်အမိန့်တော်ရှိ၏ငါတို့မူကားပျက်စီးခြင်းသို့ရောက်အံ့သောငါရွေ့လျော့သောသူမဟုတ်စိတ်ဝိညာဉ်သည်ကယ်တင်ခြင်းသို့ရောက်အံ့သောငါယုံကြည်သောသူဖြစ်ကြ၏